မြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနာတာရှိဝေဒနာသည်တွေအပါအဝင်တခြားချက်မှအဝင်ဆောင်မှုတွေပါပြီးနိုင်မှုစိန်ခေါ်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကာယောဂါကူးစက်မှုတွေကြောင့်၅ပိုင်းတွင်သိဆုံးသူ400ကျော်နဲ့ကူးစက်သူတောင်းကနေထိတိုးလာတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကြိုးစားနေရတယ်လို့တခြားကျန်းမာရေးဝန်ဆောင်မှုတွေမှာပါမထီကရအောင်လဲစီစဉ်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်ပိုးရေလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာဆိုရင်လေလူနာတွေရဲ့ယောဂလက္ခဏာပုံမူတည်ပြီးအုပ်စုခွဲအဆင့်သတ်မှတ်ကုသပေးဖို့ဆေးရုံ ာခင်ခင်ကြီးက VOE ကိုပြောပါတယ်
လက်ရှိကျမတို့ကကိုဗစ်ကိုအာရုံစိုက်ပြီလို့ကျန်တဲ့ယောဂတွေကမဖြစ်သေးနဲ့အောင်ကျန်တဲ့ယောဂတွေဆေးရုံမတက်နဲ့အောင်ဆိုလုံးလို့မရပါဘူးကိုဗစ်ဖြစ်နေလို့ကျန်တဲ့ယောဂတွေကလည်းမဖြစ်ဘဲနဲ့နေမှာမဟုတ်ပါဘူးသူတို့လည်းဆက်ရှိနေအောင်ပါဖြစ်ပါဒါကြောင့်မို့ကျမတို့အနေနဲ့ဒီရဒီမှာမိမိတို့ကတကယ်လို့ကိုရီးယားနောက်ခံယောဂရှိတဲ့သူတွေဆိုရင်တိတိကျကျမိမိတို့ယောဂကိုသက်ဆိုင်ရာအစိုးရသက်ဆိုင်ရာဆရာဝန်နဲ့နော်မိမိတို့ဆရာဝန်နဲ့တန်ရင်ရှိနိုင်ပြီတဲ့အခါကျတေးသေးချာချာကုသမှုခံယူဖို့ဆေးတွေကိုဂရုတစိုက်တောက်ဖို့တနည်းအားဖြင့်ဒီလိုသာထိန်းချုပ်နိုင်လို့ရှိရင်သူများတဲ့ဆောက်လို့ရှိရင်ယောဂပို့ကုဆတ်နိုင်ဖို့တနည်းအားဖြင့်ယောဂပို့ဖြစ်စိုးစိုးဝါဖြစ်နိုင်တဲ့အန္တရာယ်ကိုလည်းကျော်နေစေမှာဖြစ်ပါတယ်ဒါဟာအရေးကြီးဆုံးအချက်ဖြစ်ပါတယ်ဒီကြားထဲမှာပဲပို့ဆိုးလာတယ်ဒါမှမဖြစ်မနေပြန်ပြရမယ်ထားပါတော့ကြောက်ကအကောင်းလို့ငါကြောက်ဆက်ဟိုဒါသွေးတန့်စင်နေရတဲ့လူပဲဖြစ်ဖြစ်အရေးပေါ်ကွဲစိတ်ကုသမှုလိုတဲ့လူပဲဖြစ်ဖြစ်ဒါမျိုးတွေဖြစ်ပြီဆိုလို့ရှိရင်လည်းတို့ကုသမှုခံရမှာဖြစ်ပါတယ်
ကျမရင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးစဉ်အထိပြည်ရင်းမှာပိုးရိပ်အတည်ပြုလူနာပေါင်း19,000နီးပါးရှိနေပြီးသေဆုံးသူကတော့444ဦးရှိပါတယ်။ကိုဗစ်ရောဂါကြောင့်သေဆုံးသူတွေနဲ့ကူးစက်မှုတွေတိုးလာနေချိန်မှာတခြားရောဂါတွေကြောင့်သေဆုံးနှုန်းကိုလည်းလျှော့ချနိုင်အောင်ဆောင်ရွက်နေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဆေးရုံတိုင်းအကုန်လုံးကိုကိုဗစ်တစ်ခုတည်းကုသပေးတာမဟုတ်ပါဘူး။ကိုဗစ်အပြင်တခြားရောဂါတွေကိုလည်းသက်ဆိုင်ရာဆေးရုံတိတိယနေပြီးတော့သူတို့ဆိုရတဲ့ဆစ်ဆေးမှုတွေပြုလုပ်ပြီးတော့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီလက်ရှိနေသားမှာတော့ဒီကိုဗစ်အကိုကုနေသလိုပဲတစ်ဖက်ကလည်းတခြားရောဂါတွေကဖြစ်ပွားသေးဆုံးမှုနည်းနိုင်များနည်းအောင်လို့သက်ဆိုင်ရာဆေးရုံကြီးတွေမှာသူအထူးအစီအမံနေနဲ့နော်ဆောင်ရွက်လက်ရှိပါတယ
်။ကိုဗစ်ပိုးရိပ်လူနာတွေကိုတော့ဝေဘာကြီးဖောင်ကြီးနဲ့တောင်ကလာပါဆေးရုံတွေမှာအဓိကထားပြီးကုသပေးနေရကရန်ကုန်ဆေးရုံကြီးမြောက်ကလာအင်းစိန်နဲ့တင်ငန်းညွန့်ဆံများဆေးရုံကြီးတွေမှာလည်းထပ်တိုးကုသပေးနိုင်မှုပြင်ဆင်နေတယ်လို့ပြောပါတယ်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းကျန်းမာရေးအခြေခံမကောင်းသူတွေအတွက်ပို့ပြီးတော့အန္တရာယ်ရှိတာကြောင့်ကိုဗစ်ရောဂါသံသယရှိရာနဲ့ဆေးရုံတွေစီအများဆုံးတွားရောက်ပြီးကုသမှုခံယူဖို့ကိုအွန်လိုင်းကနေတစ်ဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ်
။အရေးကြီးတာကတော့ယောဂလက္ခဏာပြတာနဲ့သက်ဆိုင်ရာကျန်းမာရေးဌာနကိုတွားဖို့ပါပဲ။တချို့ကတွားပါတယ်ပေါ့နော်ဆေးရုံတွေမှာတွားတဲ့အခါကျတော့လည်းကတိနေတာမှနေရာမရှိဘူးလို့ဆိုကြပါတယ်။ဒါလည်းချို့နေရာမှာဖြစ်တယ်ဆိုတော့မှန်ပါတယ်။အဲ့ဒါအတွက်လည်းကျွန်မတောင်းမှပါတယ်။ဒါမှမဟုတ်အခုဆိုလို့ရှိရင်ဆေးရုံတွေလည်းလုံလုံလောက်လောက်ရှိအောင်နောက်တခြားဒီကိုဗစ်ရောဂါကိုကုသဖို့ဌာနတွေကိုကျွန်မတို့ဟိုကျန်းမာရေးဝန်ကြီးဌာနကနေပြီးတော့ထူထောင်ထားတဲ့ဌာနတွေမှာလည်းနေရာကလုံလုံလောက်လောက်ရှိအောင်ဆိုပြီးတော့ကျွန်တော်တို့စီစဉ်နေပါတယ်။စီစဉ်တာလည်းတော်တော်အထီရောက်နေပြီဖြစ်ပါတယ
်။ရန်ကုန်တိုင်းမှာကိုဗစ်ပိုးရိပ်လူနာပိုများလာနေပြီးယောဂကူဆက်ခံရသူဖြစ်နိုင်မြဲမဲ့လည်းလက္ခဏာတစုံတရာပြတာတာမရှိပဲပုံမှန်သွားလာနေရကယောဂပြောင်းမနှုံပိုမြင့်သွားနိုင်တယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတိပေးထားပါတယ်။ရန်ကုန်တိုင်းအတွင်းနေထိုင်သူတွေကိုမလိုအပ်တဲ့အိမ်ပြန်မထွက်ဖို့အသွားအလာကန့်သတ်ထားတယ်လို့ကိုနေထိုင်ရာမြို့နယ်ကိုကြုံလုံပြီးမသွားဖို့ကိုလည်းသတိပေးထားပြီးမလိုက်နာသူတွေကိုအရေးယူသွားမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။